ရမနိုင်ငံမှာပညာရေးဥပဒေပြင်ဆင်ရေးဆန္ဒပြတဲ့အတွက်ဖမ်းဆီးခံထားရတဲ့ကြောင်းသူကြောင်းသားတွေကိုအာဏာပိုင်တွေကရာဇဝတ်မှုပုံမှန်တွေနဲ့ဆွဲချက်တင်လိုက်တဲ့ပေါ်ဆိုရင်မကင်ဖြစ်မိတဲ့အကြောင်းအမေရိကန်ပြည်တော်စုကပြောဆိုလိုက်ပါတယ်။ဒါအပြင်ရန်ကုန်နဲ့လက်ဗရန်တို့မှာဖြစ်တဲ့ဆန္ဒပြပွဲအပေါ်ဂျပန်နှိမ်နင်းမှုပြုလုပ်တဲ့ဖြစ်ရပ်တွေကိုတရားနည်းလမ်းကြက ိတ်မှပါဝင်သူတွေကိုကြီးခဲ့တဲ့သတင်းပတ်ထဲမှာအစိုးရကရာသပိတ်မှုပုံမှန်တွေနဲ့ဆွဲချက်တင်လိုက်တာကိုအမေရိကန်နိုင်ငံသားရဲ့ဌာနကကန့်ကွက်လိုက်ပါတယ်။တင်ညာရေးဥပဒေပြင်ဆင်ရေးငြိမ်းချမ်းစွာဆန္ဒပြသူတွေကိုအခုလိုမျိုးဆွဲချက်တင်လိုက်တာကိုလည်းအမေရိကန်ပြည်ထောင်စုအနေနဲ့စိုးရိမ်မကင်းဖြစ်မိကြောင်းနဲ့သူတို့ကိုချက်ချင်းလှုပ်ပေးဖို့အမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရအမျိုးသမီးကအခုလိုပြောသွားပါတယ်။
The United States is concerned by reports that the government of Burma has filed criminal charges against peaceful protesters engaged in campaign activities advocating reform of the national education law. We call for the immediate
unconditional release. ရင်းချမ်းစွာစူပွေးပိုင်ခွင့်ဆိုတဲ့အခွင့်အရေးတွေကိုချစ်တုံးခဲ့တဲ့အတွက်နိုင်ငံတွင်းမှာဖမ်းဆီးခံထားရသူတွေအလုံးကိုချက်ချင်းနဲ့ချွင်းချက်မရှိပြန်လွှတ်ပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုပါတယ်။နိုင်ငံတွင်းမှာလူမှုရေးတည်ငြိမ်မှုရင်းချမ်းရေးနဲ့ဒီမိုကရေစီရရှိရေးအတွက်မြန်မာအစိုးရကထုတ်ဖော်ပြောကြားခဲ့တဲ့ဥတီချက်တွေပေါ်ဆောင်ရေးမှာထင်သာမြင်သာရှိမှုတာဝန်ယူတတ်မှုနဲ့တရားနည်းလမ်းတကျဖြစ်နိုင်မှုတို့ကအရေးကြီးလာပါတယ
်။တာဝရီထောင်မှာထိမ့်သိမ်းထားတဲ့လက်ဗရန်ကကျောင်းသားတပိတ်စစ်ကြောင်းမှပါဝင်သူ65ဦးကိုမတ်လ25ရက်နေ့ကလက်ဗရန်မြို့မှာရုံးထုတ်ခဲ့ပြီးတရားလိုအဖြစ်ရဲအာဏာပိုင်တွေဘက်ကနေလူစုခွဲဖို့ငြင်းဆန်မှုနိုင်ငံတော်ကိုအကြီးညိုပြက်စီမှုစူပူအုံကြွစီမှုနိုင်ငံဝန်ထမ်းတွေကိုစော်ကားမှုစတဲ့ပုံမှန်တွေနဲ့ဆွဲချက်တင်ခဲ့တာပါမတ်လ5ရက်နေ့10ရက်နေ့တွေကတင်ညာရေးဥပဒေပြင်ဆင်ရေးငြိမ်းချမ်းစွာဆန္ဒပြပွဲတွေကိုရဲအာဏာပိုင်တွေတာဝန်တစိမ့်လက်ပတ်ညီဝတ်ထားတဲ့သူတွေကကျောင်းသူတွေအပါအဝင်ဆန္ဒပြသူတွေကိုအင်အားသုံးချုံနှောင်ဖမ်းဆီးပြီးနံပါတ်တုပ်တွေနဲ့ရိုက်နှက်ဖြိုခွဲခဲ့ပါတယ်။အဲ့ဒီနေ့ကဖြစ်ရက်တွေကိုစုံစမ်းစစ်ဆေးပြီးအင်အားသုံးတင့်မှုကျွန်းလွန်ခဲ့သူတွေကိုအရေးယူပေးဖို့မြန်မာအစိုးရကိုအမေရိကန်ကတိုက်တွန်းကြောင်းနိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးကပြောပါတယ်။
We strongly urge an impartial and credible investigation into the events of March 5th and 10th in cooperation with civil society that would hold
accountable all those involved in violence. ဖြစ်ရတွေနဲ့ပတ်သက်လို့ဗဲလိုက်မှုကင်းပြီးယုံကြည်ကိုးစားမှုရှိတဲ့စုံစမ်းစစ်ဆေးမှုတွေကိုပြုလုပ်ဖို့အမေရိကန်ပြည်ထောင်စုကအလေးအနက်တိုက်တွန်းပါတယ်။ဒီစုံစမ်းစစ်ဆေးမှုတွေကိုအရက်ဖက်လူအဖွဲ့အစည်းနဲ့ပူးတွဲဆောင်ရွက်ဖို့လိုအပ်ပြီးအင်အားအလွန်ကျွမ်းအသုံးပြုခဲ့တဲ့လုံခြုံရေးတပ်တွေအပါအဝင်အကြမ်းဖက်မှုမှာပါဝင်ပတ်သက်ခဲ့ကြသူတွေအလုံးကိုအရေးယူပေးဖို့တိုက်တွန်းပါတယ်။ဒမ်လိုက်တဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်နိုင်ပြီးပြည်မှုကျူးလွန်သူတွေကိုဥပဒေအရအရေးယူနိုင်မှသာနိုင်ငံတွင်းအပြာလာယုံကြည်မှုတည်ဆောက်ရေးနှင့်အမျိုးသားပြန်လည်ရင်ကြားစေရေးပြင်ထိတ်ဝင်းကွဲမှုတွေမနှက်ဆိုင်စေရေးစတဲ့ဥတီချက်တွေကိုဖော်ဆောင်ရမှာတိုးတက်မှုရရှိမှာဖြစ်ပါတယ်
။ဒီအတော်တွင်ကုလသမဂ္ဂဌာနချုပ်ကတာဝန်ရှိသူတွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့တွေ့ဆုံဖို့နယူးယောက်မြို့ကိုရောက်နေတဲ့လူခွင့်ရေးရှင်နေကြီးဦးအောင်သိန်းကလည်းလက်ဗရန်ကျောင်းသားတပိတ်ပါဝင်လက်ဗရန်ကတောင်သူတွေရဲ့ဆန္ဒပြပွဲတွေကိုအစိုးရကနှိမ်နှင်းဖြိုခွဲရမှာတရားဥပဒေနဲ့ကိုက်ညီမှုမရှိကြောင်းတင်ပြဆွေးနွေးဖို့ရှိတယ်လို့ VOA ကပြောပါတယ
်။လက်လောပူပူလေးဖြစ်နေတဲ့အဲဒီလက်ဗရန်တောင်ကိစ္စနဲ့အဲဒီကျွန်တော်တို့ဒီဒေါခင်ဝင်းပေါ်လေးကိစ္စပေါ့နော်။အဲဒီကိစ္စနှစ်ခုရဲ့နောက်ဆုံးကျွန်တော်တို့ဒီအခုလက်ဗရန်မျိုးနယ်မှာဖြစ်တဲ့ပြည်သားပြည်သူကြောင့်လေကျောင်းသားတွေကိစ္စအဲ့အရာကြီးကျွန်တော်တင်ပြဆွေးနွေးကြတာပေါ့အဲ့တော့ကျွန်တော်တင်ပြဆွေးနွေးတဲ့အချက်လက်တွေမှာကျွန်တော်တို့ကဒီအာဏာပိုင်တွေရဲ့မတရားစီးပွားမှုတွေလုပ်နေတယ်အဲ့တော့ကျွန်တော်ရှိမှာကဒီနိုင်ငံကြီးရဲ့သမ္မတကိုယ်တိုင်ကဒီခုလက်ဗရန်မျိုးနယ်မှာဖြစ်ပြကဥပဒေနဲ့ညွတ်ပါတယ်ဆိုတော့ပြောနေတဲ့အချက်လက်တွေကကျွန်တော်လုံးဝလက်မခံနိုင်တဲ့အချက်လက်တွေဖြစ်တယ်ဆိုတာကိုလည်းကျွန်တော်တို့ဆိုဆိုဆွေးကြရရှိပ
ါရှင်းနေကြီးဥအောင်သိန်းနဲ့အတူမြန်မာအာဏာပိုင်တွေကိုပြန်ပြီးတရားဆွဲဆိုထားတဲ့မိလောင်တရားရခဲ့တဲ့ဆရာတော်ဥတိခညာနာလည်းညူရောက်မြို့ကိုရောက်ရှိနေတာပါလက်ရှိမြန်မာနိုင်ငံမှာပညာရေးဥပဒေပြင်ဆင်ဖို့တောင်းဆိုနေတဲ့ကျောင်းသားတွေရဲ့လှုပ်ရှားမှုကိုဥရောပသမဂ္ဂကအနီးကပ်စောင့်ကြည့်နေပြီး လွတ်လပ်စွာပြောဆို권နဲ့စုဝေး권တွေကိုမြန်မာအစိုးရအနေနဲ့လေးစားဖို့တိုက်တွန်းကြောင်းတိကျတဲ့သတင်းပတ်ကဂျနီဗာမှာကျင်းပတဲ့လူခွင့်ရေးကောင်စီအစည်းအဝေးမှာလည်းဥရောပတမကကိုယ်စားလှယ်ကပြောသွားပါရရှင်